ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့ချင်းပြည်နယ်မင်းသားမြို့မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့မင်းသားပြည်သူ့ကာကွယ်ရေးတပ်ဖွဲ့အကြားဒီကနေ့မှလည်းနှစ်ဖက်သာဝန်ရှိသူတွေသိစုံညှိနှိုင်းနေကြတာမှာရက်လက်ဖြေမပေါ်ဘူးလို့မင်းသားပြည်သူ့ကာကွယ်ရေးတပ်ခေါင်းဆောင်သူက VOA ကိုပြောပါတယ်
ဒီတော့ဒီတာဒီမယ်လို့ကျွန်တော်တို့တောင်းဆိုထားတဲ့ဟာကိုတို့ကအထက်အစ်ကိုလည်းသင်ပြရအောင်မယ်ပြီးရင်မနေ့ကမှကျွန်တော်တို့လူငယ်တွေနဲ့ဒါနဲ့ကြံတွေ့ချင်တယ်တဲ့အဲ့လိုပဲဒီနေ့ decision ကဘာမှမရှိဘူးကျွန်တော်တို့တောင်းဆိုတဲ့ဟာကိုလည်းရောတယ်မလဲရောဆိုတာလည်းမနေ့ချက်ခတ်ပြီးမယ
်စစ်ကောင်စီတပ်ဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးမှုမှာမင်းသားပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကတောင်းဆိုချက်တွေဆိုတော့ဖွဲ့တာဝန်ရှိသူကအခုလိုဆက်ပြောပါတယ်
မျိုးဝမျိုးထားကြည့်မှာတို့တို့ကြည့်ကြည့်မထားဖို့အစိုးရအစိုးရဦးရီရနဲ့တို့ပြန်ဖယ်ပေးဖို့ဒီညအစင်းမစ်ဖို့ဒီလိုဒီငိုဝမီနေချင်းရောညောင်းမဝန်ဖို့နဲ့လက်နဲ့ကိုင်းနေသင်သွားလာဖို့မလုပ်ဖို့ပြီးတော့စစ်တပ်ကကျွန်တော်တို့အဝမခံဘူးကျွန်တော်တို့ဟိုဘက်ချမ်းကနေလူဆောင်ကနေတို့တို့သွားဖို့ပြီးတော့ဖန်စီထားတဲ့အဖွဲ့တွေကိုဆွန့်ချက်မရှိကြတော့ပေးဖို့
ဒီနေ့ဆွေးနွေးမှုမှာမင်းသားပြည်သူ့ကာကွယ်ရေးအဖွဲ့ခေါင်းဆောင်တွေ၊မြို့မီမြို့ဖတ်တွေ၊ဗာရာရေးခေါင်းဆောင်တွေ၊စစ်ကောင်စီတပ်ဖွဲ့တွေနဲ့မြို့နယ်အုပ်ချုပ်ရေးအဖွဲ့တွေပါဝင်ပါတယ်။ဧပြီလ26ရက်နေ့ကစစ်တပ်ကဖမ်းဆီးသွားတဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့လူငယ်6ဦးကိုပြန်လွှတ်ပေးရေးအတွက်ဒီကနေ့မြို့ခံတွေကတောင်းဆိုခဲ့ကြပါတယ်။နှစ်ဖက်ကြားဧပြီလ28ရက်နေ့ကပရမဆိုညှိနှိုင်းဆွေးနွေးခဲ့ကြတာဖြစ်ပြီးညှိနှိုင်းမှုအရဧပြီလ24ရက်နေ့ကစစ်တပ်ဖမ်းဆီးသွားတဲ့ဌာနပြသဘေးမောက်လူငယ်9ဦးကိုပြန်လွှတ်ပေးခဲ့ပါတယ်။မင်းတပ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကလည်းစစ်တပ်ဖွဲ့ဝင်တချို့ကိုဝိုင်းပပိတ်ဆို့ထားတာကိုဖယ်ရှားခဲ့ပါတယ်။ဒါ့အပြင်စစ်ကူလာတဲ့တပ်ဖွဲ့ဘက်ကနောက်ဆုတ်သွားဖို့ကိုလည်းသဘောတူညီခဲ့ကြတယ်လို့မင်းတပ်ပြည်သူ့ကာကွယ်ရေးဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီကနေ့ဧပြီလ29ရက်နေ့တမတော်ကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမင်းသားမျိုးမှာဖြည့်ပြတ်တာနဲ့ပတ်သက်လို့အခုလိုပြောကြားခဲ့ပါတယ်
။ဒီစီရီလေးက24ရက်နေ့တိုင်းမှာမင်းသားမျိုးမှာစုစုအကြမ်းဖက်မှုဆောင်ရွက်မှာဥဆောင်နဲ့ပါဝင်တဲ့ခုနှစ်ဦးကိုဖြည့်လင်းခဲ့တာရှိပါတယ်။ညောင်သုံးနာရီကျော်လောက်မှလည်းစံပင်နဲ့လုံခွဲနာရီဒီတော်ဦးကိုတွေ့တဲ့အတွက်လုံခြုံရေးအဖွဲ့ကဆက်ဆေးရမှာလက်လုံမဲ၈လုံးနဲ့အတူဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။လုံခြုံရေးအဖွဲ့အိတ်တုံးကိုစခန်းကိုအပ်တဲ့အပီအပြံမှာဗိုလ်ရင်းရှိမှာလုံခြုံရေးအဖွဲ့တွေကအကြမ်းဖက်အုပ်စုတစုကနေပြီးတူရင်းစနစ်တွေနဲ့ပြစ်ခတ်တဲ့အတွက်လုံခြုံရေးအဖွဲ့ကရာသီဥတော်နဲ့ဆက်ဖွဲ့နဲ့ပြောင်းလဲပြီးတော့ထိဆောင်ပြစ်ခတ်ခဲ့ရတာရှိပါတယ်။ဧပြီ26ရက်နေ့မှာလည်းစစ်စီတောင်းဝန်လဲလဲပြီးတော့မတူပီကနေပြန်လာတဲ့တပ်မတော်စစ်တောင်းဝန်ကနော်မတူပီနဲ့မင်းတပ်သားမှာအကြမ်းဖက်အင်အား50ဦးကတူရင်းစနစ်တွေလက်လုံမိုင်းတွေနဲ့လမ်းဒီဝဲရာနဲ့ပြစ်ခတ်တိုက်ခိုက်တာရှိပါတယ်။အဲဒါကြောင့်တပ်မတော်စစ်တောင်းဝန်လည်းနဲ့ငယ်တွေနဲ့ပြန်လဲထိဆောင်ပြစ်ခတ်ခဲ့ရတာလည်းရှိပါတယ်။အဲ့အကြမ်းဖက်
ဒီရခိုင်နယ်ဘက်ကတော့စစ်သား20လောက်ထိတေဆုံးခဲ့တယ်လို့ပြောကြပါတယ်။မင်းသားမျိုးကိုအားသုံးတိုက်ခိုက်ဖို့စစ်တွေစီလို့တယ်ဆိုတာကလည်းမဟုတ်ဘူးလို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာနတ်ဆက်ကစစ်ကောင်စီရဲ့သတင်းထုတ်ပြန်ရေးဖွဲ့ဝင်ဘူကြီးအေဒစ်စင်မြင့်ကပြောပါတယ်။ဒီကနေ့မှာတော့မင်းသားမျိုးတွေပြစ်ကမှုငြိမ်သက်နေပေမဲ့မြန်မာစစ်သားတချို့မင်းသားမျိုးနဲ့နှမိုင်းကွာမှာသဘောရှိနေတယ်လို့ပခုတ်ကူမျိုးနဲ့ကြောက်သူဘက်မှာလည်းတိုင်အားစုနေတာကြောင့်အချိန်မရွေးပြေကမှုဖြစ်လာနိုင်မှာကိုလည်းမြို့ခံတွေကစိုးရိမ်နေကြပါတယ
်မြို့ခံကနှစ်ခွန်လေးတက်ကတော့လုံးဝနေနေကိုနေ့ကသူတို့ပြန်ဆုံသွားတဲ့အင်အားကလည်းတချို့ဝက်ပြန်ဆုံသွားတာကြောက်သူအဲ့ဒီအနောက်ဘက်ထဲမှာအင်အားအများကြီးထားခဲ့တော့မယ်ဆွေးနွေးကြတာကတပိုင်းပေါ့လေသူတို့ပြက်တန်တော့ဒါကျွန်တော်တို့ကိုယ့်ကိုယ်ကာကွယ်ရမှာပဲအဝန်တော့ခံလို့မရ
စစ်တပ်နဲ့ပြစ်ခတ်မှုတွေရှိခဲ့တာကြောင့်လက်ရှိမင်းသားမျိုးမှာအမျိုးသမီးကလေးတွေနဲ့စက်ကြီးပိုင်းတွေသဝက်နီးပါလုံခြုံတဲ့နေရာကိုသိမ်းရှောင်နေကြရပါတယ်ခင်ဗျာ